မ်ပျူတာတွေကလူထက်တာသွားနိုင်တယ်ဆိုတာနောက်ထပ်သက်တည်တစ်ခုပေါ်လာပြန်ပြီကိုသားညုံရဲ့
ဘလူးနီယာတွေမှာတာသွားပြန်တာတော့မသိမှမဟုတ်啊
လူတွေလိုမျိုးညံစွမ်းထိုင်အောင်လို့ program လုပ်ထားတဲ့ computer program ပေါ့ computer စကားနဲ့ဆိုရင်တော့ artificial intelligence အတိုးခေါက်တော့ AI လို့ပြောနေတဲ့ computer ညံရည်ညံစွမ်းလေတချို့ကတော့ AI ကိုညံရည်တူးလို့လည်းပြောနေကြတယ်အခုဟာဒီကစားရတိတ်ကိုခက်ခဲတဲ့တရုတ်ကြားကစားနည်းကိုAlpha Go ဆိုတဲ့ AI computer program ကနိုင်သွားတာဖြင့်နိုင်နာမကိုဒီကိုတရုတ်ကြားကစားနည်းမှာအတော်တကအတော်ဆုံးသူကို၄ပွဲနိုင်တစ်ပွဲရှုံးနဲ့နိုင်သွားတာကိုသားညုံရဲ့
ဟုတ်ပါဗျာအဲ့ဒီသတင်းကဒီနည်းပညာလောကအထူးဖြင့်ကွန်ပျူတာလောကထဲမှာတော့အတော်လေးကိုခိုးလေးတကျော်ဖြစ်သွားတာအမှစိမြမောအဲ့ဒီ Go ဆိုတဲ့တရုတ်ကြားထုတ်ကစားနည်းကိုလူတွေကစားလာကြတာနှစ်ပေါင်း2500တန်းရှိနေပြီကြားထုတ်ဆိုမျိုးအကွက်တွေဆွဲထားတဲ့ဘိုးပြားပေါ်မှာအကွက်ရွှေ့ကစားရတာဆိုပေမဲ့အုံနောက်နဲ့အတော့ကိုတွက်ချက်ပြီးတော့အနံ့ရအောင်ကစားရတာမျိုးဒီစစ်တူရင်ကစားရတဲ့တောင်မှအစပေါင်းများစွာခက်ခဲတယ်လို့ကျွမ်းကျင်သူတွေကပြောကြတဲ့ Go ကစားနည်းကိုကမ္ဘာချန်ပီယံနဲ့ AlphaGo ကွန်ပျူတာပရိုဂရမ်တို့၅ရက်၅ပွဲကစားကြတာမှာကမ္ဘာချန်ပီယံကတပွဲပဲနိုင်ပြီးတော့ AlphaGo ကတမိုင်းဝင်နိုင်ရသွားတာပဲဗ
ျကျွမ်းကျင်သူတွေပြောတဲ့အတိုင်းဆိုလို့ရှိရင်စစ်တူရင်မှာကဒီရွှေနိုင်ကြီးအကွက်ပေါင်းကရေဘူးရ20လောက်ပဲရှိတယ်တရုတ်ကြားထုတ်ကစားနည်း Go မှာဆိုရင်ရွှေနိုင်ကြီးအကွက်ပေါင်းက200ရှိတယ်တဲ့အဲ့တော့အနိုင်ကစားဖို့အတွက်ကဒီကျွမ်းကျင်မှုနဲ့အတွေ့အကြုံကအများကြီးလိုတယ်တပွဲတပွဲအပီးကစားဖို့အတွက်ကလည်းအနည်းဆုံး 5-6 နာရီကြာတယ်လို့ပြောတယ်အခုဟာကကိုကစားနီးမှာသူ့ထက်တော်သူမရှိလို့ချန်ပီယံပွဲကိုဆယ်စုမြင့်နဲ့ချီချအောင်လို့ရထားတဲ့တောင်ကိုရီးယားကလီဆက်ဒေါ်ကို Alpha Go Computer Program ကနိုင်သွားတာရှင
် Alpha Go Computer Program ကိုထွင်တာက UK က DeepMind ဆိုတဲ့ Artificial Intelligence ကုမ္ပဏီပြGoogle ကုမ္ပဏီအပိုင်ပေါ့ DeepMind ကဒီကွန်ပျူတာအင်ဂျင်နီယာတွေကနင်းတဲ့နင်းတွေးဖို့လိုတဲ့ကစားနည်းကိုတမင်ပရိုဂရမ်လုပ်ပြီးတော့ကွန်ပျူတာညံစွမ်းကလူတွေထက်ဘလောက်တောင်အောင်တွက်ချက်နိုင်မလဲဆိုတာကိုစမ်းလာပဲဗ
ျမလ9ရက်နေ့ကနေပြီးတော့15ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့မှာချန်ပီယံလီဆက်ဒေါ်နဲ့9ရက် Go တရုတ်ကြားထိုးပြိုင်ပွဲလုပ်တော့ AlphaGo ကွန်ပျူတာညံကြီးရှင်ကဘာလုပ်လဲဆိုတော့လူတွေဘလို့မှမထင်ထားတဲ့အကွက်တွေကိုတစ်ခါမကရွှေ့ခဲ့တယ်အဲ့ဒီပွဲတွေကိုတချို့နိုင်ငံတွေမှာဒီရုပ်သံပေါ်ကနေပြီးတော့ဓာတ်ရိုက်ပြတယ်။နောက် YouTube ပေါ်မှာလည်းဓာတ်ရိုက်ပြနေတော့ပွဲကြည့်နေတဲ့သူတွေကကွန်ပျူတာတော့မှားပြီလို့ပထမထင်ကြတာ။ဒါပေမဲ့နောက်တော့မှသူကသမင်တကာအဲ့ဒီအကွက်ကိုအနိုင်ရအောင်လို့ကြိုတွက်ပြီးတော့ရွှေ့တာပဲဆိုတာကိုသဘောပေါက်ကြတယ်။
အဲ့ဒါကြောင့်ကွန်ပျူတာတွေရဲ့ညံရည်ညံစွမ်းတွေကလူတွေတက်တာနေပြီလားဆိုပြီးတော့သုံးသပ်စရာတွေဖြစ်ကုန်တာပေါ့မဆွမြမော်ရဲ့။ Washington Post သတင်းစာမှာဆိုလို့ရှိရင် AlphaGo ရဲ့ညံများတဲ့ရွှေ့ကော့ကစက်တွေရဲ့ဖန်တီးနိုင်စွမ်းကိုပြနေပြီဆိုတာဆောင်းမအရှိကြီးနဲ့ကိုသုံးသပ်ပြထားသေးတယ်။
နောက်ဆုံးကစားပွဲကိုပဲကြည့်လေ AlphaGo Computer Program နဲ့ Go Champion Lee Sedol ကိုကစားနေကြတာတနားရီလောက်ကြတော့ AlphaGo ကပုံပြပေါ်မှာရှိတဲ့အကွက်တွေကဘလို့မှမထင်ထားတဲ့နေရာတစ်ခုကိုအကွက်ကိုရွှေ့လိုက်တယ်ကြီးနေတဲ့သူအားလုံးကလည်းအင်မတန်အံ့ဩကုန်ကြတယ်တော်တော်ဆန်းတဲ့အကွက်ပဲပေါ့လေကစားပွဲကြီးညာသူတယောက်ကဆိုလို့ရှိရင်ဆက်ကတော့မှားသွားပြီထင်တယ်လို့တော့မှပြောလိုက်သေးတယ်ကစားနေတဲ့ Lee Sedol ကတော့တော်တော်လေးစဉ်းစားနေပြီးတော့မှအခန်းထဲရတော့မှခဏထွက်သွားတယ်အဲ့တော့မှဒီကွန်ပျူတာကတော်တော်ခက်ခဲတဲ့အကွက်ကိုရွှေ့ခဲ့တာပဲဆိုတာကိုသဘောပေါက်ကြတယ်။လီဆက်တော်ခဏနေတော့ပြန်လာဆက်ကစားတယ်။နောက်15မိနစ်ကြာကြာလောက်ကြာတော့သူ့ရဲ့အကွက်ကိုစဉ်းစားပြီးရွှေ့ခဲ့ပြီမဲ့လေ။အဲ့ဒီပွဲမှာသူဘလို့မှနိုင်အောင်ကိုပြန်မကစားနိုင်တော့ဘူးရှင်။အဲ့ဒါကြောင့်မလို့ဒီနောက်ဆုံးပွဲအပါအဝင်၄ပွဲရှုံး၃ပွဲနိုင်တယ်ပဲ AlphaGo Computer Program ကိုသူအရှုံးပေးလိုက်ရတော့တယ်လေ။
အဲ့ဒီ AlphaGo ရွှေ့လိုက်တဲ့အကွက်ကိုဘလောက်တော်တဲ့ကစားသမားပဲဖြစ်စီစဉ်းအောင်စဉ်းစားမိမှာမဟုတ်ဘူးလို့ကိုကစားနည်းကိုကြွညင်တဲ့သူတယောက်ကတော့မှပြောတယ်။အဲ့ဒါကြောင့်လူသားတွေပဲအတက်ဆုံးလို့မှတ်ယူထားကြတဲ့စိတ်ကူးကွန်မြူဖန်တီးညံစွမ်းထက်ကို Artificial Intelligence ကွန်ပျူတာညံရည်တုတွေကပိုတာနေပြီလားဆိုတာဆွေးနွေးစရာဖြစ်လာတာပေါ့ဗျာ
Washington Post သတင်းစာကြီးထဲမှာတော့ Washington တက္ကသိုလ်ကဒီကွန်ပျူတာသိပ္ပံပါမောက္ခ Pedro Domingos ကတော့ဒါကမှဖန်တီးမှုလို့မပြောရင်ဘယ်ဟာကိုပြောမလဲလို့မေးခွန်းထုတ်တယ်ရှင်ကွန်ပျူတာတွေဟာကွန်မြူဖန်တီးမှုတွေကိုလှုပ်လာနေတာတွေ့နေရပြီးနောက်မှပိုတော်မှတွေ့ရအောင်မယ်လို့ပြောတယ်ကွန်ပျူတာတွေကသူတို့ရဲ့ဖန်တီးနိုင်စွမ်းတွေကိုပိုပိုပြသလာတာတွေ့နေရတော့ဒီအချက်ကအံ့ဩစရာမဟုတ်သလိုလူတွေကပဲဖန်တီးနိုင်တဲ့အုံနောက်ရှိတာမဟုတ်ဘူးလို့သူကဆိုရဲရှင်
။တချို့ပညာရှင်တွေကြတော့လေ Go တရုတ်ကြားထုတ်ပွဲမှာ AI program လုပ်ထားတဲ့ AlphaGo program ကနိုင်သွားလို့ကွန်ပျူတာတွေကဖန်တီးနိုင်စွမ်းရှိပြီလို့သတ်မှတ်လို့မရသေးပါဘူးလို့ပြောကြတယ်။ Jerry Kaplan ဆိုတဲ့ကွန်ပျူတာသိပ္ပံပညာရှင်က AI artificial intelligence တွေရဲ့အစွမ်းကိုတိတ်ကိုချီးကျူးနေကြတဲ့ဥပမာတစ်ခုပါလို့အဲဆောင်းမမှပဲပြောထားတယ်ဗျ။တကယ်တမ်းကတိတ်ကိုပါနေတဲ့ကွန်ပျူတာပရိုဂရမ်ရဲ့ရလဒ်တာဖြစ်တယ်လို့သူကမြင်တယ်မဆူမြတ်ဝဲ
အခုပွဲမှာလူဟိုဆက်ကအနိုင်ရသွားတဲ့အတွက်တမိုင်းမှတ်ချက်တင်တာမှန်ပေမဲ့ကွန်ပျူတာတွေကိုပရိုဂရမ်ထည့်ထားလို့ရှိရင် တွက်ချက်ဆွမ်းဆောင်ပေးနိုင်တာကအသက်အစမ်းမဟုတ်ဘူးဆိုတာကိုတော့ကွန်ပျူတာပညာရှင်တွေကလက်ခံကြပါတယ်။အသိဉာဏ်ရဲ့စဉ်စားတွက်ချက်နိုင်စွမ်းရည်ကိုအခြေခံတဲ့ကစားနည်းတချို့မှာ AI program ထည့်ထားတဲ့ဆက်တွေကအနိုင်ရခဲ့ဘူးတာတွေအရင်ကလည်းရှိဘူးပါတယ်။ဒါပေမဲ့အခုဟာတော့ဒီနှစ်ပေါင်း2500တွေကလူသားတွေကစားလာကြတဲ့ကစားနည်းနောက်နိုင်ဖို့အတွက်ကိုတည်တည်ချာချာစဉ်းစားပြီးတော့မှဉာဏ်ကိုလွှတ်တုံးတွက်ချက်ရတဲ့ခက်ခဲတဲ့ကစားနည်းတစ်မျိုးကိုဆက်ကနိုင်သွားတာပထမဆုံးအကြိမ်ပေါ့ထူးထူးခြားခြားပြောစရာဖြစ်တာပါ။
လူငယ်25နှစ်တွင်ကြာရုစစ်တူရင်တို့ပါဝင်ပုတ်ပြောင်းပေါ်မှာအကွက်ရွှေ့ကစားရတဲ့ကစားပွဲတွေနောက်ပြီးတော့ဘုသူတ္တမိကွန်းအဖြစ်ဖြစ်ရတဲ့ဗေဒီတွေမှာအတော်ဆုံးကျွမ်းကျင်သူတွေကိုစက်တွေကပဲနိုင်လာခဲ့ကြရတယ်ပြီးတော့စက်တွေကပဲနိုင်လာခဲ့ကြတာကနေပြီးတော့အခုထပ်ပြီးတော့နိုင်သွားပြန်တယ်ဆိုတော့စက်တွေရဲ့ထူးခြားတဲ့တွက်ချက်မှုကိုရှော့တွက်လို့မရတော့စက်တွေရဲ့ထူးခြားတဲ့တွက်ချက်မှုတွေကိုရှော့တွက်လို့မရတာကတော့သိကြနေပြီမဆွမ်းမောဒါနဲ့ဒီ AlphaGo ကွန်ပျူတာပရိုဂရမ်ကအခုလိုနိုင်သွားပြီဆိုတော့သူတို့ကဘာဆက်လုပ်မှလဲတဲ့သူတို့ကဘာဆက်လုပ်မှလဲလဲမဆီမမ်သူတို့ကဘာဆက်လုပ်မှလဲလဲမဆီမမ်မွေသူတို့ကဘာဆက်လုပ်မှလဲလဲမဆီမမ်မွေ
AlphaGo ကိုထွင်တဲ့ DeepMind Company ရဲ့အကြီးအကဲကတော့ AlphaGo ရဲ့နည်းပညာကိုဆက်ပြီးတော့စမ်းသပ်တီထွင်မှုတွေလုပ်ဖို့လိုပါသေးတယ်လို့ပြောပါတယ်ဘာဆက်လုပ်မယ်ဆိုတာတော့သူတို့မသိသေးပေမဲ့ AlphaGo ကရတဲ့အတွေ့အကြုံနဲ့ဒီကွန်ပျူတာပရိုဂရမ်နည်းပညာကိုသိပ္ပံနဲ့ဆေးပညာလေ့လာမှုတွေမှာအသုံးချဖို့စိတ်ဝင်စားတယ်လို့ထပ်ပြီးတော့ပြောပါရယ်ဆက်တွေကလူတွေထက်တာသွားလို့ရှိရင်စိုးကျိုးတွေဖြစ်လာနိုင်တယ်လို့ပညာရှင်ကြီးတချို့ကသတိပေးထားတာလည်းရှိနေတော့လူတွေမှာဒီဉာဏ်ရည်ဉာဏ်စွမ်းနဲ့ဖန်တီးနိုင်စွမ်းရှိတယ်လို့ဆက်တွေမှာလည်းရှိလာအောင် Artificial Intelligence ကိုထွင်နေတဲ့သူတွေအနေနဲ့ကျင့်ဝတ်ပိုင်းကိုလည်းရှေ့တန်းတင်ပါလို့သူကတိုက်တွန်းပါရယ်ရှင်